နောက်ဖက်ကမ်းခြေဒေသကဂျူးအခြေစိုက်စခန်း130ကျော်ကိုအစ္စရေးအချုပ်ချာအာဏာအောက်ကိုသွတ်သွင်းမယ်လို့ဝန်ကြီးချုပ်ဘက်ဂျမင်နက်တန်ညာဟူးကပြောပါတယ်Deal of the century ရာစုနှစ်သဘောတူညီချက်လို့ခေါ်တဲ့ American သမ္မတ Trump ရဲ့ငြိမ်းချမ်းရေးအစီအစဉ်မှာအဲ့ဒီလိုသွတ်သွင်းဖို့ကိုအဆိုပြုထားတာပါဒီဆိုပြချက်ကိုပါတစ်ဆိုင်တွေကအပြင်းထန်ကန့်ကွက်နေချိန်မှာပဲဂျူးခြေချတွေတဲ့သဘောထားတွေကွဲပြားနေတဲ့အကြောင်းနောက်ဖက်ကန်ကနေ Lisa Grassstein ကသတင်းပေးပို့ထားပါတယ်ပါလက်စတိုင်းမျိုးဖြစ်တဲ့ဘက်တလောမျိုးအနာက Ifrit Chejaskay ရဲ့မြို့အုပ်ချုပ်ရေးမှု Audio Review ကတော့ဒေဗီသွတ်သွင်းမှုကိုမျှော်လင့်ကြီးစောင့်စားနေသူပါ The Trump ရဲ့ငြိမ်းချမ်းရေးအစီအစဉ်ရအနောက်ဘက်ကမ်းဒေဗီ30ရာခိုင်နှုန်းကို Israel အောက်သွတ်သွင်းမှာဖြစ်ပါတယ
် I think the Trump deal is a very big opportunity
Trump ရဲ့ဆွေးနွေးချက်ကိုလက်မလွတ်တင်တဲ့အေယာမအခွင့်အရေးကြီးလို့မြင်ပါတယ်ဒီလိုအခွင့်အရေးမျိုးဘယ်ချိန်ထွက်လာမလဲဆိုတာမသိနိုင်ပါဘူးလို့ပြောပါရယ်ပါလက်စတိုင်းတွေကတော့ဒီလိုသွတ်သွင်းရင်ပါလက်စတိုင်းနိုင်ငံပေါ်လာစရာအကြောင်းမရှိတော့တဲ့အတွက်အကြမ်းဖက်မှုတွေစီကိုဥတည်သွားလိမ့်မယ်လို့ပြောပါရယ်မြို့ဝင် RVB ကတော့ဘာမှမထူပါဘူးတဲ့
They don't need an excuse in order to attack
ကျွန်တော်တို့ကိုတိုက်ခိုက်တပြတ်ဖို့ဒါကိုအကြောင်းပြစရာမလိုပါဘူးရင်းရင်းစီစဉ်ဖို့တုံးပြီးနောက်ထပ်အကြမ်းဖက်မှုတွေလုပ်မယ်ဆိုတာကဘာမှမဆိုင်တဲ့ချိန်ချောင်းမှုတစ်ခုလို့ပြောပါရယ်အဖရမျိုးကတချို့ကတော့ဒီလိုသွတ်သွင်းတာကမဟာပြူရာရမှားရမှုလို့ပြောပါရယ်ဒီလိုရက်ကလက်ပြီးလက်ယူမှုနဲ့တရားရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နတ်တညာဟူရဲ့ကိုကြိုးအတွက်ပဲဖြစ်စေလိမ့်မယ်လို့ပြောပါရယ
် I see the Prime Minister as willing to jeopardize Israel's
relationship with Saudi Arabia, Saudi Arabia, Jordan, 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 သူတို့ဘဝတွေပိုကောင်းလာလိမ့်မယ်လို့လည်းယူဆနေကြပါတယ်
။ Like safety on the road, different environmental issues, different
legal issues, ဒီမှာ GNA ကိစ္စရေးဒုဗ္ဗပဝင်းကျင်းပြဿနာဖြစ်ရှိရေးတရားရေးအဲ့ဒီလိုနေစဉ်ကိစ္စတွေမှာတော့သိလျော်တာတွေမလုပ်နိုင်သေးတာတွေအများကြီးရှိပါတယ်လို့ပြောပါတယ်။ Ephraim ပြင်ကဂျူးချီချာတွေကတော့သူတို့အကြောင်းပြချက်နဲ့သူတို့ဒီစီစဉ်ကိုမကြိုက်ကြပြန်ပါဘူးတဲ့။Israel အောင်မသွင်းတဲ့ဂျန်နဲ့အနောက်ဘက်ကန်80ရာခိုင်နှုန်းကနောက်ဆုံးမှပါလက်စတိုင်းနိုင်ငံဖြစ်သွားမှာကိုသူတို့ကစိုးရိမ်နေကြတာပါ။ဂျာဇူးနဲ့သဘောတူညီချက်ကကျွန်တော်တို့အတွက်ကောင်းတယ်လို့မထင်ဘူး။ဒီစီစဉ်မှာပါလက်စတိုင်းနိုင်ငံထူထောင်ဖို့ပါနေပါတယ်။အဲ့ဒီချက်ကိုကျွန်တော်တို့သဘောမတူဘူး။ခြေချစခန်းတွေအကြားဗီဒီယိုရီကမဟာဗျူဟာကျတယ်ဆိုတာကို Israel တို့ဆုံးဖြတ်ဖို့အချိန်ရောက်ပါပြီ။ Ifrit Chejaskay ကလူတော်တော်များများကတော့ဒီနေရာတွေ Israel အချုပ်ချာအာဏာအောက်ကိုရောက်သွားမယ်ဆိုရင်ဤသည့်တွေပုံများလာမှာဖြစ်တယ်လို့လူတွေလာပြီးအခြေချဖို့အားပေးရရောက်လိမ့်မယ်လို့လည်းယုံကြည်နေကြပါရယ်ခင်ဗျကျွန်တော်ရေမထုံးပါ